မြန်မာအစိုးရနဲ့မော်ဒိုက်နိုင်ငံကြားမှာကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်ဒိုက်အစိုးရကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ရေးရဆက်ဆက်လုပ်နေတာကိုမြန်မာအစိုးရကမတားဆီးမချင်းကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ထားမယ်လို့မော်ဒိုက်နိုင်ငံကြားရေးဌာနကစက်တင်ဘာလ3ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းအပေါ်ရဆက်ဆွာလုပ်ဆောင်နေတဲ့အပေါ်အပြင်းထန်ဆုံးဝေဖန်ရှုံချကြောင်းနဲ့ရိုဟင်ဂျာတွေထောင်ထဲချီသေဆုံးအိုးအိမ်ဆွန့်ထွက်ပြေးနေကြရတဲ့လက်တော်အကြမ်းဖက်မှုအပေါ်အလွန်အမင်းဆိုးရိမ်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးမော်ဒိုက်အစိုးရကမြန်မာနိုင်ငံနဲ့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်မြန်မာကျန်းမာရေးဝန်ကြီးဦးမြင့်ထွေးကလည်းမော်ဒိုက်နိုင်ငံကိုသွားဖို့စီစဉ်ထားတဲ့ခီးစဉ်ကိုဖြတ်လိုက်တယ်လို့မော်ဒိုက်ကလာတဲ့သတင်းတစ်ခုမှာဖော်ပြထားပါတယ်။စက်တင်ဘာ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အရှိတောင်အာရှဒေသနိုင်ငံများဆိုင်ရာနှစ်ပတ်လည်စည်းဝေးပွဲအတွက်ဝန်ကြီးဦးမြင့်ထွေးဟာအင်္ဂါနေ့မှလာရောက်ဖို့အစီအစဉ်ရှိပေမဲ့ခီးစဉ်ဖြတ်လိုက်တဲ့အကြောင်းရာဂျီ MP သတင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်တန်တမာရေးအရာချင်းကဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားရွေးဝင်ကြီး Redno Masudi ကတော့မြန်မာနိုင်ငံကိုတနင်္လာနေ့ကလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီပေးရေးဒေသဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေအမြင့်ဖလှယ်ဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။တချိန်တည်းမှာပဲ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စီရေးနေမြစ်ဖြစ်နေတတ်မှတ်လိုက်ပါတယ်။ ARSA အကြမ်းဖက်အဖွဲ့တွေကဒီလုံခြုံရေးစခန်းတွေကိုစတင်တိုက်ခိုက်ခဲ့တဲ့ဩဂတ်စ25ရက်နေ့ကစလို့ရခိုင်တိုင်းရင်းသားထောင်ထဲချီဘေးလွတ်ရာထွက်ပြေးနေကြရပါတယ်။မွတ်စလင်မျိုးတွေကလည်းထောင်ပေါင်းများစွာထွက်ပြေးနေကြရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာသူ9000ကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။လုံခြုံရေးတပ်တွေရဲ့တိုက်ခိုက်တပ်ဖြတ်မှုတွေရှိတယ်လို့အဲ့ဒီထွက်ပြေးလာသူတွေကဆိုကြပါတယ်ရှင်။